ကမ္ဘာမြေကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းစောင့်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်သချင နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြေ၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းအဖွဲ့တွေရှိရမယ့်အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ပြီးခဲ့တဲ့အပတ်တွေကအနာရှင်ဆိုးရနဲ့သူတို့ရဲ့ဖွဲ့စည်းတွေရဲ့အားနည်းချက်တွေကိုကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီမိုကရေစီစနစ်အောက်ကလွတ်လပ်တဲ့အသင်းအဖွဲ့တွေရဲ့အားနည်းချက်အားသာချက်တွေအကြောင်းကိုကျွန်တော်တင်ပြသွားမှာဖြစ်ပါတယ် RFA Radio ကနေကျွန်တော်ဆောင်းပါးတွေစတင်လှည့်စင်ကလေးကကျွန်တော်ရဲ့ Radio ပြည်သက်တွေကိုအကြံဉာဏ်ပေးဖို့အမြဲတောင်းခံလေးရှိပါတယ်ဒီတစ်ပတ်ထဲမှာတော့သခိုင်းတိုင်းအရာတော်မျိုးနယ်ကလူငယ်တယောက်ကအခုလိုဆက်သွယ်ပြီးပြောလာပါတယ်ကိုဂျီမီပြောတဲ့အသင်းအဖွဲ့လွတ်လပ်ခွင့်အကြောင်းကနားထောင်လို့တော့အတော်ကောင်းပါတယ်တဲ့ဒါပေမဲ့ကျွန်တော်နိုင်ငံမှာအသင်းအဖွဲ့တွေဖွဲ့လိုက်တိုင်းကွဲကြတာကများပါတယ်တဲ့အဲ့ဒီလိုကွဲပြီးတဲ့အခါမှာနောက်ထပ်ပူးပေါင်းပြီးပြန်လုပ်ဖို့ဆိုတာအတော့ကိုခက်ခဲသွားကြပါတယ်တဲ့အဲ့တော့အသင်းအဖွဲ့လွတ်လပ်ခွင့်ဆိုတာဟာတခါလေမှလူအဖွဲ့စည်းကိုပြိုကွဲသွားတဲ့အထီးမြန်ဖြစ်လိမ့်မလားလို့ကျွန်တော်စိတ်ပူပါတယ်ဆိုပြီးဆွေးနွေးလာပါတယ်သူ့ရဲ့ဆွေးနွေးချက်ကိုကျွန်တော်အင်မတန်မှအလေးနက်ထားပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့သမိုင်းတစ်လျှောက်မှာနိုင်ငံရဲ့အမြင့်ဆုံးကိုတာဝန်ယူခဲ့ကြတဲ့အဖွဲ့စည်းတော်တော်များများဟာလဲအကွဲအပြစ်တွေနဲ့အဆုံးသတ်သွားတာကိုတွေ့ရလို့ဖြစ်ပါတယ်။ဒါကြောင့်အသင်းအဖွဲ့တွေဖွဲ့စည်းပြီးအကွဲပြက်တွေဖြစ်ကြပြီးဆိုရင်စိုးရင်ကြတာစိတ်ပူကြတာဟာမှတ်မှားပါဘူး။ဒါပေမဲ့ဒီမိုကရေစီလို့ပြောလိုက်တာနဲ့ကွဲလွဲခွင့်ဆိုတာလဲတပြိုင်တည်းပါလာတာဖြစ်ပါတယ်။အမြင်မတူတာတွေသဘောမတူတာတွေကိုရှိခွင့်ပေးရပါလိမ့်မယ်။နောက်ဆုံးအဖွဲ့စည်းတွေကနေခွဲထွက်ခြင်းနဲ့ဆိုရင်တော့ဒီမိုကရေစီစည်းမျဉ်းစည်းကမ်းနဲ့အညီခွင့်ပြုကြရပါတယ်။ကျွန်တော်ပြောချင်တဲ့အထည်ပဲကအဖွဲ့စည်းတစ်ခုဖွဲ့စည်းပြီးဆိုတာနဲ့အဲ့ဒီအဖွဲ့စည်းကနေကွဲကြမယ်ခွဲကြမယ်ဆိုရင်ဒီမိုကရေစီစည်းမျဉ်းစည်းကမ်းအရအများစုရဲ့ဆုံးဖြတ်ချက်နဲ့ပဲဖြစ်ရပါလိမ့်မယ်။စည်းမျဉ်းစည်းကမ်းတွေလေးစားလိုက်နာမှုမရှိပဲခွဲကျင်တိုင်းခွဲကြကွဲကျင်တိုင်းကွဲကြဆိုတာဟာဒီမိုကရေစီမဟုတ်ပါဘူး။ကျွန်တော်တို့နိုင်ငံမှာကွဲကြပြဲကြခြင်းရဲ့အဓိကအကြောင်းရင်းကစတင်ဖွဲ့စည်းစဉ်ကတည်းကစည်းမျဉ်းစည်းကမ်းရဆောင်ရွက်ပါမယ်ဆိုတဲ့ဂရိကဝတ်တွေမထားခဲ့ကြလို့ဖြစ်ပါတယ်။ဒါကလည်းအင်မတန်မှသဘာဝကျပါတယ်။ကျွန်တော်အမြဲတင်ပြနေကြစကားနဲ့ပြောရရင်ကျွန်တော်တို့နိုင်ငံမှာအဖွဲ့စည်းကြောက်ယောဂါကြီးဟာကြီးကြီးမားမားရှိရတဲ့ကြောင့်လူတွေကိုအဖွဲ့စည်းတဲ့ပါလာအောင်စီယုံတဲ့အခါစီကံတမချက်တွေကိုအများကြီးဖြေလျှော့ထားရပါတယ်။ဒါကြောင့်အဖွဲ့ဝင်တွေဟာဝင်ကျင်တဲ့အချိန်ဝင်ပြီးထွက်ကျင်တဲ့အချိန်ထွက်လို့ရတဲ့အနေအထားတစ်ခုနဲ့ခီးသွားခဲ့ကြရတာဖြစ်ပါတယ်။ကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်ဆိုရင်တော့လွတ်လပ်တဲ့အသင်းပင်တွေဟာဒီအဆင့်နဲ့ဘယ်လို့မှမလုံလောက်ပါဘူး။စီကံတည်ဝပြီးစီမင်းစီကံနဲ့အညီအကောင့်ထဲပေါ်ဆောင်ရွက်တဲ့အဖွဲ့စည်းတွေဖြစ်ဖို့လိုအပ်တယ်လို့ကောင်းမွန်တဲ့အဖွဲ့အစည်းတွေများများပေါ်ထွက်လာဖို့လည်းလိုပါတယ်။ဒီနေရာမှာအကျဉ်းတော်ဝန်ထမ်းအဖွဲ့အစည်းအကြောင်းကိုကျွန်တော်သွားပြီးသတိရပါတယ်။ကျွန်တော်နေထိုင်ရာတိုက်မှာဝန်ထမ်းတစ်ကလေးတွေရောက်ရောက်လာပါတယ်။သူတို့နဲ့စကားပြောကြည့်လိုက်တဲ့အခါသူတို့ဟာအကျဉ်းတော်ဥတွေအကြောင်းတလုံးတစ်ပါးသာမှမသိပါဘူး။အကျဉ်းဥစည်းဌာနဝန်ထမ်းရဲ့ကြံ့ဝတ်အကြောင်းကိုမေးပေမဲ့လည်းသူတို့မပြောနိုင်ကြပါဘူး။နောက်ဆုံးကုံကုံပြောရရင်သူတို့လက်ထက်မှာကင်ထားတဲ့ရဘာဒုတ်ကိုတောင်ဘယ်လိုစနစ်ကျအသုံးပြုရမယ်ဆိုတာမသိကြပါဘူး။ဘာကြောင့်လဲဆိုတော့သူတို့ဟာဘာတင်နှမ်းမှမတက်ရသေးပဲတောင်းအောင်ပေးခံရတဲ့လူတွေဖြစ်ပါတယ်။တနည်းပြောရမယ်ဆိုရင်ဘာမှတိစရာတက်စရာမလိုဘူးခိုင်းတာကိုလွတ်တက်ရင်ရပြီဆိုတဲ့အထိတ်ပဲပါပဲ။ကျွန်တော်တို့ဒီမိုကရေစီခေတ်ရဲ့လွတ်လပ်တဲ့အသင်းပင်တွေကတော့ဒီလိုအရာတွေနဲ့လုံးဝဆန့်ကျင်ဘက်ဖြစ်ဖို့လိုပါတယ်။အဖွဲ့စည်းတစ်ခုကိုဝင်ငင်တဲ့ကစီမင်းစည်းကမ်းနဲ့မူပေါင်းတွေကိုတေချာလေ့လာပြီးမှအဖွဲ့ဝင်တွေဖြစ်ခဲ့ကြမယ်ဆိုရင်အကွဲပြဲဆိုတာဟာဖြေရှင်းရလွယ်ကူတဲ့အရာဖြစ်သွားပါပြီ။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ
ညမေညမေကြောင်းစုအမွေအမြဲတည်ကြံစေ big town.